မြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတန်းချိန်1000နီးပါးဟာစားသုံးလို့မသင့်တဲ့အတွက်ဖြစ်စည်းလိုက်ကြောင်းအာဖရိကကသတင်းတွေမှာဖော်ပြလိုက်ပြီးနောက်ပိုင်းမြန်မာကုန်သည်တွေဘက်ကလည်းဒီကိစ္စကိုအများဆုံးစုံစမ်းစစ်ဆေးဖို့လှုံ့ဆော်နေကြပါတယ်။ဒါဟာပြည်ပဝယ်သူရဲ့စံသူလောင်ချိန်ကြာသွားတာကြောင့်အဓိကဖြစ်နိုင်ကြောင်းစံကုန်သည်တွေကပြောနေကြပါပြီ။ဒီရိုက်ခတ်မှုကနိုင်ငံရဲ့စံတင်ပို့မှုတစ်ခုလုံးကိုရိုက်ခတ်နိုင်လို့ဒါကိုနိုင်ငံသားရေးဝန်ကြီးဌာနကအများဆုံးသတင်းထုတ်ပြန်တင်ကြောင်းစံစဘာအသင်းချုပ်တာဝန်ရှိသူတို့ကပြောလိုက်ပါတယ်အပြည့်စုံကိုတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင
်ဗျာမြန်မာနိုင်ငံကတင်ပို့လိုက်တဲ့ရေသွေးမမှီရဲ့စံတန်ချိန်18,000ကျော်ကိုအာဖရိကနိုင်ငံ Ivory Coast မှာဖျက်ဆီးလိုက်တယ်ဆိုပြီး BBC အာဖရိကသတင်းတပုတ်မှာဖော်ပြခဲ့တဲ့အတွက်ပြည်တွင်းမှာလည်းတာဝန်ရှိသူတွေကဒါကိုစုံစမ်းစစ်ဆေးမှုတွေစလုပ်နေပြီလို့ဆိုပါတယ်အာဖရိကကိုတင်ပို့ရစံတွေကကုန်ကြစရိတ်များတဲ့ကွန်တိန်နာနဲ့ထည့်သွင်းတဲ့စနစ်မဟုတ်ပဲတမောဝမ်းအတွင်းမှာစုပုံတူလောင်တဲ့စနစ်နဲ့ပို့ဆောင်တဲ့အတွက်ဈေးနှုန်းတက်တာပေမဲ့လည်းသူ့ရဲ့စိုးကျိုးတက်ရောက်မှုကပိုများနိုင်ပါတယ်ဒီပြဿနာရဲ့မူလအဆကမြန်မာနိုင်ငံဆိုရင်လည်းနိုင်ငံသားဝန်ကြီးဌာနကလုံလောက်တဲ့တုံ့ပြန်မှုတွေကိုမြန်မာဆန်ဆန်လုံးတင်ကြောင်းမြန်မာနိုင်ငံစံတော်အသင်းချုပ်ဒူဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်က VOE ကိုပြောပါတယ
် DIA နဲ့ပတ်သက်လို့ trace လုပ်ရမှာရှိတယ်အဲ့ဒီမှာဘလူးရဲ့တာဝန်ကြီးကျွန်တော်တို့ဗမာဘက်ကအပိုင်းရတာဝန်ရှိသလားမရှိဘူးလားမရှိဘူးဆိုလဲဒါဒီ press ကနေတစဉ်နိုင်ငံခြားရေးဝန်ကြီးဌာနတို့ကတစဉ်ဒီသက်ဆိုင်ရာနိုင်ငံတွေကိုဒါလေးရှင်းရှင်းလင်းလင်းလုပ်ဖို့တော့လိုတယ်ပေါ့နော်အခုကဘလူးဖြစ်နေလဲဆိုတော့ဒါကျွန်တော်တို့ကတိုင်းပြည်အနေနဲ့ဒီ impact ကဘာကြောင့်ကြီးလဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ exporter list ထဲမှာတပြည်ချင်းရောက်ရလာတဲ့အခါကျတော့ဒီဟာကြီးတစ်ခုကတော်တော်ကိုတိုက်ခတ်မှုအများကြီးတယ်လीနောက်တစ်ခုကတရုတ်မှာလည်းအခုကဝယ်လို့အနေနဲ့ချိန်ဆိုတော့ဒီအားကြီးကကျွန်တော်တို့ကတော်တော်ဆူဆူဝါးဝါရိုက်ခတ်တာဖြစ်တဲ့အတွက်ကြောင့်မလို့အချိန်စိတ်မဆိုင်တော့ပဲနဲ့လိုအပ်တဲ့အရေးယူမှုတွေသတင်းထုတ်ပြန်မှုတွေကိုအချိန်နဲ့တပြေးညီလုံးတိုင်းဖို့အရင်အရေးကြီးနေတာပေါ့နော
်တမောနဲ့တမိုးတဲ့အဲ့ဒီစံတွေကိုအာဖရိကနောက်ဘက်ကမ်းရိုးတန်းဒေသတော်စွာဂါနာဂီနီတိုဂိုနိုင်ငံတွေကလည်းအရေးသွေးမမှီရဲ့ပြဿနာကြောင့်ငြင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့ရပါဒီစံတွေကို Ivory Coast မြို့တော်အပိုင်ကြံကိုပို့ဆောင်ပြီးရေသွေးစစ်ဆေးခဲ့ရတာကနေအရေးသွေးမမှီပဲစားသုံးလို့မတင်ကြောင်းတွေးရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။ကုန်တင်တဲ့အချိန်ကစပြီးတမောနဲ့လှည့်လည်သွားလာနေရဲ့ရှစ်လတာကာလအတွင်းမှာဒီစံတွေကိုတောင်းယူထိမ့်သိမ်းတဲ့အပိုင်းမှာမြန်မာကုန်တယ်တွေဘက်ကတောင်းရှိသလားဒါမှမဟုတ်ရင်ဝယ်ယူရဲ့ကုန်တယ်တွေကတောင်းရှိသလားဆိုတာကိုအခုထိသတင်းမထုတ်ပြန်သေးတဲ့အတွက်အသေးစိတ်ကိုမသိရသေးပါဘူး။အခုလိုပြသသွားတဲ့စံတွေဟာမြန်မာစစ်ကံမှာ2018ဆယ်လပိုင်းကတင်ခဲ့တာဖြစ်ပြီးကုန်တင်အပြီးမှာမိုးရွာခဲ့တဲ့အတွက်သမောကုန်ကန်အဖုံးပိတ်ချိန်ကျန်ကြသွားတာကြောင့်မိုးဆုပ်ခဲ့ရရှိကြောင်းအမည်မဖော်လိုတဲ့စံကုန်တယ်အသင်းအဖွဲ့ဝင်တဦးက VOE ကိုပြောပါတယ်။အခုလိုဖြစ်လာတဲ့ပြဿနာတွေကြောင့်စံဝယ်ယူရဲ့ပြပကုန်တယ်လက်ထဲမှာကြာရှည်တူလောင်ထားတာမျိုးမဖြစ်အောင်အစိုးရချင်းနားလည်မှုကြီးတူးကြီးလှုပ်ဆောင်ပြီးစားသုံးသူကိုတိုက်ရိုက်ရောင်းချရတဲ့စနစ်ကိုကျဉ်းသုံးသင့်တယ်လို့ကုန်တယ်ကြီးမှပြောဆိုနေရလဲရှိပါတယ်။အကြီးကတော့ဘယ်နီးလမ်းမဲ့တုံးမြမဘက်ကစံမတင်ပို့မီစစ်စေးရဲ့အပိုင်းကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကစက်မှတ်ဆောင်ရွက်ပြီးအရေးအသွေးသက်သေမှတ်တမ်းယူထားတဲ့ကြောင်းအစိမ်းရောင်လမ်းစိုက်ပျိုးရေးပညာပေးအဖွဲ့ကစိုက်ပျိုးရေးပညာရှင်ဦးသိန်းစုမင်းက VOE ကိုပြောပါတယ
်ဟို Dangerous Rise ဆိုပြီးတော့ပြောလိုက်တယ်ဗျာအဲ့လိုအနေအထားမျိုးမှာဟိုဘာမှမသိရသူတွေအနေနဲ့ဖတ်လိုက်တဲ့အခါမှာကြပါဖြစ်တယ်ဆိုမြန်မာနိုင်ငံကဆက်တဲ့စဘာရီမှာကဘုဒ္ဓစေအာနိသင်တွေအရင်များနေလို့ဆိုတဲ့သဘောမျိုးတွားပေါက်တယ်လေအဲ့လိုမျိုးဆိုကျန်တဲ့နိုင်ငံတွေကဝယ်ဘူးရပါတော်တော်လေးတွန့်သွားတော့မှာជីတူជីမောင်းဖဲနဲ့လိုအပ်ချက်ရအခြားနိုင်ငံတွေပို့လိုက်တဲ့ကုန်တွေလည်းရှိမှာပဲဒါတားလို့မရဘူးလေဘာလို့လဲကျွန်တော် open market လောက်ထားတာကိုဒီတင်မောမတင်ခင်မှာဟိုလိုအပ်တဲ့စစ်စစ်တဲ့အပိုင်းပေါ့နော်အဲ့ဒါကိုတပ်ပါတီတစ်ခုနဲ့ပေးတာပေးတာပြီးအဲ့တပ်ပါတီကနေပြီးတော့အကုန်လုံးစစ်ပြီးတော့မှသူရဲ့တက်မချက်နဲ့ကန့်ညီပါတယ်ဆိုတဲ့အနေအထားကြောင့်မှသူကသွားပေါ့နော်အဲ့ data တွေအကုန်လုံးဒီဘက်ကတင်ထားမှာသူပြန်လာဖြစ်လာရင်အဲ့ sample နဲ့ဒီဘက်ကစစ်ထားတဲ့ sample နဲ့ပြန်တိုက်စစ်ပြီးတော့မှဟိုပြန်အဖြေထုတ်လိုက်မယ်ဆိုရှင်ဒါကဘသူရဲ့အားနဲ့ကျက်လဲဆိုတာပို့ပြီးတော့ပေါ်လွင်သွားလိမ့်မယ
်တမောနဲ့စံဝယ်ယူသွားတဲ့သူတွေဟာအာဖရိက၄နိုင်ငံကိုကုန်မချပဲလှည့်ပတ်နေတဲ့အတွက်အချိန်ကြာကြာတူလောင်ထားရဲ့အနေအထားကြောင့်စံဝယ်ယူရတဲ့သူတွေဟာဒီကိစ္စမှာအဓိကတောင်းရှိရဆိုတာရေပူကယူဆနိုင်ကြောင်းကနဦးသတင်းရေးသားခဲ့တဲ့ BBC သတင်းတောင်းနဲ့သတင်းဖော်ပြခဲ့တဲ့အာဖရိကသတင်းအေဂျင်စီပြီးတော့အဲ့ဒီတမောအတွက်စံရောင်းပေးခဲ့တဲ့ပြည်တွင်းကုမ္ပဏီတွေကိုလည်းစုံစမ်းနေတဲ့အကြောင်းစံကုန်သည်များအသင်းအထွေထွေအတွင်းရမူဦးရဲမင်းအောင်ကသူ့ရဲ့ Facebook Internet ဆာမင်နာမှာ April 18ရက်မနက်ပိုင်းကရေးသားခဲ့ပြီးအသင်းအနေနဲ့လည်းမကြခင်သတင်းထုတ်ပြန်သွားမယ်လို့ပြောပါတယ်